နိုင်ငံတိုင်းပွဲတွေဖြစ်နေတဲ့ချင်းပြည်နယ်ထဲမှာတိုက်ပွဲတွေပုံမူပြင်းထန်လာနိုင်တဲ့အခြေအနေရှိတာကြောင့်သခိုင်းတိုင်းဘက်ကနေချင်းပြည်နယ်ဘက်ကိုပြည်သူတွေခီးသွားတာမဟုတ်ဖို့ PDF စိုးလန့်ကသတိပေးထားပါတယ်ဒီနေ့ဇန်နဝါရီ17ရက်နေ့မှာလည်းမတူပီမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ချင်းကာကွယ်ရေး CDF အဖွဲ့တို့ပြစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပါတယ်
ချင်းပြည်နယ်ဘက်ကစီးရင်နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုအောင်မြတ်သူပြောပြပေးမှာဖြစ်ပါတယ်ဗျာချင်းပြည်နယ်မင်းကျန်းမြို့နယ်နဲ့ဖလန်းမြို့နယ်တို့ဘက်မှာစစ်ကောင်စီတပ်တွေနဲ့ချင်းကာကွယ်တပ်ဖွဲ့တွေကြားတိုက်ပွဲတွေနေစဉ်လို့ရှိနေပါတယ်စံတော်အိုင်လ၁၂ရက်ဗုဒ္ဓနေ့ကစကိုင်းတိုင်းကလေးမြို့နယ်ကနေချင်းပြည်နယ်ဘက်ကိုစစ် လေးမျိုးနဲ့ဘက်ကနေချင်းပြည်နယ်ဘက်ကိုကားရီအသွားလာမရှိဘူးလို့ကလေးမျိုးဒေသခံတွေကပြောပါတယ်
သူတိုက်ပွဲအချိန်မျိုးဖြစ်နိုင်ရဲဆိုပြီးတော့တက်လာဖို့ပေါ့နော်အဲ့လိုမျိုးသူတို့ထုတ်ပြန်ထားတာရှိတယ်ခုကားတွေလည်းမသွားဘူးလို့ကြားတယ်ဘယ်ကားမှလေးကလေးမျိုးပါနေလေဟိုဘက်ကနေလည်းဆင်းလာတာမရှိဘူးပေါ့နော
်ချင်းပြည်နယ်တီးတိမ်ဗလန်းစားတဲ့မျိုးရည်တွေမှာနေကြသူတွေအနေနဲ့အစားအသောက်ကစားလို့လိုအပ်တဲ့ကုန်ပစ္စည်းတွေကိုစကိုင်းဘက်ကဝယ်ယူကြရတာဖြစ်ပါတယ်ဒါကြောင့်အခုလိုအသွားအလာမလုပ်နိုင်တဲ့အခြေအနေကကြာလာရင်အခက်အခဲရှိလာနိုင်တယ်လို့အဲ့ဒီကလေးမျိုးကပဲဆက်ပြောပါတယ်
သွားလို့မရအောင်ဆိုတော့ဥမာကလေးရဲ့ဒီတည်တင်းဘက်ကိုသွားတဲ့လမ်းရဲ့ပြီးတော့ဖလန်းဘက်ကိုသွားတဲ့လမ်းရဲ့ရှိတာ哦ဆိုတော့တည်တင်းကလေးနိုင်ငံဖလန်းအလိုသွားတဲ့လမ်းနေရှိတော့ဒါခရီးတဲ့တင်ကားတွေရောကုန်တင်ကားတွေရောသွားလို့မရအောင်ဆိုတော့ဒါကရေးရှိအခြေချဖြစ်လာနိုင်တယ်ဆိုတော့ဒီကုန်ကြီးလုံးတွေကြီးမြင့်မှုတွေတဖြည်းဖြည်းတော့ဖြစ်လာနိုင်တယ်အလားတော်ရှိရပေါ့ချင်းပြင်းတဲ့ဘက်ကဒီတူလူချူတွေတွေ့တော့အခြေတွေတော့ဖြစ်လာနိုင်တာပေါ့
စီတင်မနေတဲ့မတူဘီမျိုးနယ်ဘက်မှာလည်းဒီကနေ့မနက်ကစစ်တပ်နဲ့ချင်းကာကွယ်ရေးတပ်ဖွဲ့တွေပြစ်ခတ်တိုက်မှုတွေရှိခဲ့ပါတယ်။မင်းတပ်ကလည်းမတူဘီဘက်ကိုစစ်ကြောင်းချီလာတဲ့စစ်ကောင်စီတပ်ကိုမတူဘီချင်းကာကွယ်ရေးအဖွဲ့ CDF ကနေစတင်ဗုံးကွဲတိုက်ခဲ့တာဖြစ်တယ်လို့ CDF ပြန်ကြားရေးတောင်းဝန်ကိုနေလင်းဦးကပြောပါတယ်။ကျွန်
တော်တို့နောက်ဆုံးရတော့ဒီစစ်ကတက်လာတဲ့တီတွေတော့ဒီတီရှိပေါ့နော်။အဲဒီတီတိုင်းတော့တွေ့ရခါမှာကျွန်တော်တို့တပ်ဖွဲ့ဝင်တွေထောင်ထားတဲ့မိုင်းအမေးကြီးရေပေါ့နော်။ဒါပေမဲ့အတိတ်တော့ကျွန်တော်လည်းမသိသေးဘူးပေါ့နော်။ကျွန်တော်တို့အခုအဲဒီမိုင်းကွဲတဲ့နေရာကမတူဘီရဲ့အရှိတ်ပေါ့နော်။ဒယ်နီချောဆုံပေါ့နော်။အဲ့ဘက်မှာဖြစ်ပါခင်ဗျ
။မင်းညပိုင်းကလည်းမတူဘီပလောဝလမ်းစုံအခြေဆိုင်တဲဘွေးတက်စကန်ကိုမတူဘီ CDF အဖွဲ့တွေကနေတွားရောက်ပစ်ခတ်ခဲ့တယ်လို့ကိုနေလင်းဦးကဆက်ပြောပါတယ်။
ဒီဘာကားတော့ထေဝင်းမှာအမေကကျွန်တော်တို့ဒီလိုဝလမ်းမှာရှိရထေဝင်းတက်စတန်ကိုကျွန်တော်တို့ပစ်ခဲ့တယ်ဘာဖြစ်လဲဘာလဲပြတော့နှစ်ယောက်ကြာတယ်ဘာလို့အတိတ်ကကျလဲဆုတ်သွားနိုင်ရဲ့
မတူဘီဘက်တိုက်ပွဲဖြစ်ပေါ်မှုအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောဝင်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုအခုလိုပြောပါတယ
်မတူဘီဘက်မှာတော့ကျွန်တော်တို့မနေ့ကညကတော့မတူဘီမှာကျွန်တော်တို့ထေဝင်းစခန်းမှာလူကြီးတာဝန်ထမ်းဆောင်နေတဲ့အခွဲတွေကိုအဲ PDF အမိကအကြံပွဲ25ယောက်လောက်ကကျွန်တော်ပြစ်ခတ်ခဲ့တာလို့ရှိတယ်အဲ့မှာတော့ကျွန်တော်တို့ထိခိုက်ဒဏ်ရာရရှိမှုတော့မရှိပါဘူးဗ
ျမတူဘီမြို့နယ်မှာဇန်နဝါရီလ3ရက်နေ့ကစပြီးတော့မတူဘီ CDF အဖွဲ့နဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေဆက်တိုက်ဆိုလို့ဖြစ်နေပါတယ်မတူဘီမြို့နယ်ဘက်ကစစ်ကောင်စီတပ်တွေအင်အားအများပြားနဲ့စစ်ကြောင်းချီလာနေတဲ့အတွက်အခြေအနေတိုက်ပွဲပြင်းထန်လာတယ်လို့ CDF တွေကခန့်မှန်းထားကြပါတယ်နောက်ထပ်တိုက်ပွဲတွေဖြစ်နေတဲ့နေရာတစ်လျှောက်ကကြေးရွာတွေကဒေသခံတွေကလည်းဘေးလွတ်ရာကိုထွက်ပြေးနေကြပါတယ်။ဇန်နဝါရီလ10ရက်နေ့ကစကိုင်းတိုင်းကလေးမျိုးတောင်ပတ်နှမိုင်ငန့်အကွာမှာရှိတဲ့တာစီကြေးရွာဘက်မှာစစ်ကောင်စီတပ်ကနေပစ်ခတ်မှုကြောင့်ရွာသားတဦးသေဆုံးပြီးတဦးထဏ်အရ2ဦးဖမ်းခံခဲ့ရပါတယ်။ချင်းပြည်နယ်ကမတူဘီမြို့နယ်ထဲမှာလည်းဇန်နဝါရီလ6ရက်နေ့ကတပ်ဖြတ်ခံထားရတဲ့ရဲသား10ဦးရဲ့ရုပ်အလောင်းတွေကိုမတူဘီ CDF ကတွေ့ရှိခဲ့တဲ့အတွက်မိသားချုပ်ခဲ့ကြပါတယ်။CDF ဘက်ကအရက်သားတွေလို့ပြောပေမဲ့စစ်ကောင်စီဘက်ကတော့တေဆုံးသူတွေဟာတိုက်ပွဲအတွင်းကြာဆုံးသွားတဲ့ CDF အဖွဲ့ဝင်တွေဖြစ်တယ်လို့ပြောထားပါတယ်ခင်ဗျာ။